ကဲဓမ္မတော်ကြီးဒေါက်တာမင်းစိုးခင်ဗျာအသင်းလှုပ်ထားတဲ့ဒီအစားအသောက်တွေနဲ့ပတ်သက်ပြီးတော့ဒီကျန်းမာရေးဆိုင်ရာပြဿနာတွေရှိတဲ့အခါမှာဆရာကြီးမြန်မာနိုင်ငံမှာဒီအသင်းလှုပ်ထားတဲ့အစားအသောက်တွေကြောင့်ကျန်းမာရေးပြဿနာဖြစ်တဲ့အနေအထားဘယ်လိုရှိလဲဆရာကြီ
းအသင်းအစားအသောက်တွေနဲ့ပတ်သက်လို့ကတော့အလွယ်တကူစားတော့နိုင်တာပေါ့နော်အချက်ပြဖို့အတွက်မအားတဲ့သူတွေဆိုလို့ရှိရင်အသင်းအစားအသောက်တွေကိုပြည်စားသုံးစားဆိုတာတော့အချိန်ကုန်တတ်တာပြီးစင်ပြေတဲ့အတွက်ကြောင့်နောက်ပိုင်းမှာအသင်းအစားအသောက်တွေကပို့ပြီးတော့ဒုတိယညာလာကြတာတွေ့ရပါတော့အခုဒီမှာနေမှာဆိုလို့ရှိရင်ဟော့တော့တို့ဟမ်ဘာဂါတို့အဲ့ဒါမျိုးကြီးစားရတဲ့ညာလာတယ်နောက်ထုတ်ထားတဲ့အာလူးကျော်တို့ဒီလိုစီးလိုမျိုးပြီးတော့ခေါက်ဆွဲအဲ့လိုမျိုးလည်းတကူစားသုံးနိုင်တဲ့အစားအစာတွေကရရှိလာပြီးဖြစ်တာပေါ့အဓိကတော့ဒီအစားအစာတွေစားရဆိုလို့ရှိရင်တို့ကအစီဓာတ်ကညာတယ်နည်းအဓိကတော့ဘွားလာနိုင်တဲ့နေထိုင်မျိုးရှိပါ
တယ်။ဟုတ်ကဲ့
။အခုဒီခါလေးကျရင်အတင်းစားအစားအစာတွေမှာတာရှိခံအောင်ဟုတ်အနံ့ရတာကောင်းအောင်ဓာတုပစ္စည်းထည့်တာပေါ့နော်။အဲ့လိုဓာတုစီးပွားတွေသုံးဆတဲ့အတွက်ကြောင့်ကျန်းမာရေးနဲ့ပတ်သက်တဲ့စုစုတွေဖြစ်ပွားနိုင်ပါနိုင်ပါတ
ယ်။ဟုတ်ကဲ့ဆရာ။အဲ့တော့အဓိကပြဿနာကတော့အစီများတာနဲ့ဓာတုပစ္စည်းတွေများတာပေါ့ဆရာနော်
။ပါလာနိုင်တဲ့အတွက်ကြောင့်မဟုတ်ကဲ့။အဲ့တော့အစီများတဲ့အတွက်ကြောင့်ပါလာတဲ့အခါကျလို့ရှိရင်ဘဝလုံးချင်းဖြစ်တဲ့အတွက်ကြောင့်မလို့သူထဲမှာအစီပိတ်မယ်။အလုံးစုံချင်းယောဂါတို့ခုနောက်စစောပိတ်ပြီးတော့လိဖက်တဲ့ယောဂါတို့အဲ့ဒါမျိုးဖြစ်တာနေတယ်။နောက်တစ်ခုကတာစီဆံမှုအတွက်သုံးဆွဲထားတဲ့ဓာတုသေးွားတွေကြောင့်မှချင်းအတဲကိုအစိတ်တော်ဖြစ်တဲ့အတွက်ကြောင့်မလို့အတဲပြစီနိုင်နေ၊၆ကပ်ထည့်ခဲ့တဲ့ကြောင့်မလို့၆ကပ်ပြစီနိုင်နေ၊အစာရည်နဲ့ဥလန်းကြောင့်မှဆိုရင်လည်းကင်ဆာယောဂါမျိုးမျိုးဖြစ်ပွားနိုင်နေ။ဒီလိုအခါကျလို့ရှိရင်တာစီဆံမှုတွေစားရည်လေတခါကျပိုထက်တာမျိုးရှိတယ်။စားရများရင်တွေ့သူယောဂါပုံပြီးတော့ဆိုးနိုင်နေ
။ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအသင်းလှုပ်ထားတဲ့အစားအသောက်တွေကြောင့်ဒီကျန်းမာရေးအန္တရာယ်မရှိအောင်ပေါ့ဆရာနော်ဘယ်လိုကာကွယ်နိုင်မလဲဆရာ
။အသင်းစားအစားအစာတွေကတော့တစ်ခါတလေပဲစားရမျိုးပဲကောင်းပါလေ။အငြင်းတန်းတကယ်တန်းစားသုံးတင်တာတော့ကိုယ်တိုင်ချက်ပြုတ်ပြီးစားမယ်။တကယ်လက်လက်ဆက်ဆက်သဘာဝအစားအစာတွေအသားတွေကိုစားမယ်။လက်လက်ဆက်ဆက်တင်းနေမျိုးကိုစားမယ်ဆိုလို့ရှိရင်ကျန်းမာရေးနဲ့ပို့ပြီးတော့ပြည့်စုံတယ်။ကိုယ်တိုင်ချက်ပြုတ်စားတော့တဲ့အခါကျတော့အစီအိုလေးပဲကိုကနေချော့နိုင်တယ်။စားပါဝင်မှုကိုလည်းချော့ချနိုင်တယ်။ဒီချုံမှုမတုံမှုဆိုလို့ရှိရင်လည်းချုံမှုကြောင့်ဖြစ်တဲ့ပြဿနာတွေကင်းနိုင်တာပေါ့
ဟုတ်ကဲ့ဆရာအခုလိုဒီအသင်းလှုပ်ထားတဲ့အစားအသောက်တွေဘလောက်လောက်စားလို့ရှိရင်ရောအန္တရာယ်ကင်းနိုင်လဲဆရာ
ဒီကတော့ဆောင်ကျင်နိုင်လို့ရှိရင်တော့အကောင်းဆုံးပဲပေါ့တကယ်လို့စားမယ်ဆိုလို့ရှိရင်တော့ပမာဏအားဖြင့်တစ်ပတ်မှာကစင်းချင်းစားတာမျိုးကတော့သိပြဿနာမရှိဘူးနေ့တိုင်းမြန်းစားမယ်ဆိုရင်တော့ရေစိစားလို့ရှိရင်တော့ခုနကစမ်းမရင်လည်းပတ်သက်တဲ့သူတို့ကြီးဖြစ်လာနိုင်တာ
ဟုတ်ကဲ့ဆရာဒီသတိပြုသင့်တဲ့ခုနကအသင်းလှုပ်ထားတဲ့အစားအစာတွေထဲမှာဆရာခုနကပြောတာတွေအပြင်တခြားရောရှိသေးလားဆရာ
အဓိကအပြင်အကျင်းနေစားရများလို့ရှိရင်ဒါအသင်းလှုပ်ထားတော့မဟုတ်ဘူးပေါ့ဒါမှမဟုတ်လည်းပဲသူအကျင်းနေစားရဆိုလို့ရှိရင်အပြင်မှာကာဗွန်နေပါလာတဲ့ခါကျတော့အစာရင်နဲ့ဥလန်းချောင်းဆံရနာတို့ပြို့တာအန္တာအစာရင်နဲ့ဥလန်းချောင်းဆံစင်စမျိုးဖြစ်နေတာလည်းရှိနိုင်ပါ
ဟုတ်ကဲ့ဆရာအဲ့တော့ဒီနေ့မှာဟုတ်ကဲ့ပြောပါဆရာ
နောက်တစ်ခါကျတော့စူးစေးပါတဲ့အစားအသောက်တွေလည်းရှိသေးတာပေါ့နော်စူးစေးသုံးထားတဲ့အစားအသောက်တွေလည်းစားမယ်ဆိုလို့ရှိရင်လည်းတက်မှရည်ထိတယ်နေပါဘူးအပြင်ဒါတော့အပြင်တော့ဒီညမနေ့မှာပြီးတို့မြုပ်တီးမှုန်တို့ညစ်တို့လက်ကြီးလော်တို့လက်ဖက်တို့အဲ့လိုမျိုးတွေကသူ့သဘာဝအကြောင်းဆိုလို့ရှိရင်သိပြီးတော့ဆက်လက်ပါပါမရှိဘူးအဲ့မှာအကြောင်းလှောက်အောင်သူစူးစေးတွေသုံးတာမျိုးရှိတယ်ဓာတုစေးသုံးတဲ့အကြောင်းအဲ့လိုချင်းရောင်းတော့ပါတယ်။ပမာငပြရရောင်းကခမိုင်မိုင်းဖြစ်တယ်။အဲ့မှာရောင်းကအနီရောင်ပန်းရောင်ပဲပို့ပြီးတော့တန်းတယ်။သူတို့စားလိုက်မယ်ဆိုရင်ရှားပေါ်မှာရောင်းကိုဆွဲပြီးတော့ကျန်ခဲ့တာမျိုးကြီးရှိတတ်တယ်ကွာ။လက်နဲ့ကန်ကြည့်တယ်ဆိုလို့ချင်းလေသဘာဝအကြောင်းကတက်ကိုစွန့်တာမျိုးမရှိဘူး။အဲ့ဒီအစားအသောက်တွေကိုကန်လို့ကြည့်မယ်ဆိုလို့ချင်းလက်မှလည်းပဲစိုးစိအကြောင်းတွေပြေလာတတ်တယ်မျိုးလည်းရှိတတ်ပါ။အဲ့လိုစိုးစိတွေသုံးတဲ့အခါကျရင်သဘာဝစိုးစေးသုံးရင်တော့စမ်းမကြီးအမြင်နေတာပေါ့ဒါမှမဟုတ်ဓာတုစိုးစေးတွေသုံးနေဥပမာဖြင့်အများဆုံးမြန်မာနိုင်ငံမှာပစ္စည်းပြီးတော့ခွင့်ပြုတဲ့စိုးစေးတွေကအော်ရာမင်းအိုတို့ပရိုတမင်းဘီတို့ဆူဒန်ဒိုင်းတို့အော်ရင်းတို့အဲ့ဒီသုံးပြီးတော့သိုးထားတယ်ဆိုလို့ရှိရင်အဲ့ဒီအစားအသောက်တွေကလည်းအနေနဲ့ရှင်နေပါတယ်အဲ့တော့ကလေးတွေမှာစားမိတယ်ဆိုလို့ရှိရင်အာယုံစူးစိုက်မှုအားနေတာတို့ကနမငင်ဖြစ်တာတို့ခန္ဓာကိုယ်ကြီးထွားမှုကိုသိကြည့်တာတို့ဖြစ်တတ်ပါ
ဟုတ်ကဲ့ဆရာဒီအသင်စားအစားအသောက်ထဲမှာပေါ့နော်နောက်ထပ်ရောဒီအန္တရာယ်ပေးနိုင်တဲ့အနေအထားတွေရှိသေးလားဆရာ
အစားနဲ့ပတ်သက်လို့တော့တော်တော်ပြည့်စုံသွားပါပြီတစ်ခုကတောက်တာနဲ့ပတ်သက်လို့ပေါ့နော်အချို့ကြီး ဘူးရီခုနောက်ပိုင်းမှာတကယ်ကြမ်းကြမ်းတောက်လာတာတွေ့ရတယ်အဲ့လိုအချိုရီတောက်တဲ့အတွက်လည်းကျန်းမာရေးထိခိုက်မှုတွေရှိနိုင်ပါတယ်အဲ့တော့အချိုရီဟိုတော့ဘာတွေပါလဲဆိုရင်အဓိကလီမျိုးပါဖော့စဖိုရက်အက်စစ်ပါတကြားတက်ပါတယ်အထူးသဖြင့်အားရှိအချိုရီမှာဗိထေအောင်တောက်တဲ့ကီဖင်းတက်ပါတယ်စဖို့အတွက်တော့အကြောင်းလေးတွေဆိုရင်အဲ့ဒီမျိုးသုံးသပ်ကြည့်မယ်ဆိုလို့ရှိရင်ပထမဖော့စဖိုရက်အက်စစ်ကကိုယ်ခန္ဓာထဲမှာများလာတယ်ကယ်လ်ဆီယမ်ကိုသူကကြောက်ကြပြီအဲ့တော့ကယ်လ်ဆီယမ်ကရှိနေသွားတဲ့အခါကျရင်အယိုးပွားတဲ့ကြောက်ဖြစ်စေနိုင်ပါတယ်။နောက်အဆိုရီထွက်လိုက်တဲ့အခါကျလို့ရှိရင်ဖော့စဖိုအက်စစ်နဲ့အတူတချို့အဆိုရီမှာသူဆက်ကလည်းကြောင်းကာဗွန်နိတ်လွတ်ထားတဲ့အဆိုရီမှာဆိုတော့တချို့အက်စစ်တွေပါ။အဲ့စတူအက်စစ်နဲ့ဖော့စဖိုအက်စစ်ပေါင်းပြီးတဲ့အခါတောက်ဖို့စားတာကိုဖြစ်စေ။နောက်ကြကြတက်ပါ။အဝါလုံးချင်းကိုဖြစ်စေပြီးသွားရီတောက်ဖို့စားတာဖြစ်စေ။ကလေးတွေမှာဆိုလို့ရှိရင်တော့အာရုံစူးစမ်းမှုအားနည်းတဲ့ခန္ဓာမနီဖြစ်တဲ့ရောဂါကိုဖြစ်စေနိုင်ပါတယ်။နောက်အချို့အဖြစ်အချို့ဒီမှာကီဖင်းတဲ့အများကြီးထင်တာရှိတယ်။ကီဖင်းတဲ့များတဲ့အခါကျရင်ညာဘက်အိတ်မပြောတာ၊ကျဉ်တုံတာ၊သွေးပေါင်းကျဉ်တက်တာ၊စင်ပတ်အောင်တာအဲ့လိုမျိုးတွေဖြစ်ပြီးတစ်ခါလေနှလုံးခုန်မမှန်တာတွေတောင်ဖြစ်သွားနိုင်ပါတယ်။နောက်ဒီကီဖင်းကရေစာတဲ့ရေငတ်တဲ့အာသာကိုမပြေဘူး။မပြေတဲ့အခါကျတော့တောင်းရင်တောင်းရင်တောင်းရင်လည်းပို့ပြီးတော့တောက်တယ်ကျမရေဆူဆူကိုဖြစ်နေတော့ကီဖင်းတဲ့ကဆွလန်းမှုလည်းဖြစ်ဖြစ်တတ်ပါတယ်။နောက်တချို့အဆူတွေအရောင်လေးတွေစအောင်တချို့ဈေးသက်တာလည်းအချို့တွေမှာဆူဆူကျန်ဓာတ်ဥစုစီတွေသူတို့ဖြင့်ဆက်ရုံမှာတုံးနေစုစီတွေကိုထည့်ရတဲ့အတွက်ကြောင့်အဲ့မှာကြောက်ကအသေးဖြစ်စီတာလို့ဆက်စားရောဂါဖြစ်တာလို့ဖြစ်ဖြစ်
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ